ဇူလိုင်လနောက်ဆုံးပတ်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တာကြောင့်ကျောင်းတွေမှာခိုလုံနေကြတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုယာယီတဲတွေစီစဉ်ပြီးပြောင်းရွှေ့ပေးဖို့အစီအစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေပဋိပက္ခတွေကြောင့်ဘေးလွတ်ရာကိုရွှေ့ပြောင်းလာတဲ့ဒေသခံတွေကိုအခြေခံပညာကျောင်းတွေမှာနေရာချထားတာတွေရှိပါတယ်။ဒါပေမဲ့ဒီလဇူလိုင်လ21ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်ဆွေပြေးဆောင်ဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့အစီအစဉ်နေရပါတယ်။စာတင်ကျောင်းတွေကနေရွှေ့ပြောင်းပေးရမယ့်ဒုက္ခသည်အရေးအတွက်ဟာရခိုင်တပြည်နယ်လုံးဝ9000ကျော်ရှိတယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစီအုံကခန့်မှန်းထားပါတယ်။အများစုကတော့ကြောက်တော်နဲ့ရတိတောင်မြို့နယ်တွေကစာသင်ကျောင်းတွေမှာခိုလုံနေကြတာလို့လဲ REC အတွင်းရေးမှူးဦးစောစောထွန်းကပြောပါတယ်
။လောလောဆယ်ဒီရတိတောင်မြို့နယ်ကြောက်တော်မြို့နယ်မှာရှိတဲ့စာသင်ကျောင်းမှာတိခိုနေကြတဲ့စီပီးဆောင်တွေအတွက်ကိုဒီမြို့နယ်ဒေသမြို့ခံအဖွဲ့အစည်းတွေနဲ့ဒီအလူရှင်တွေပူးပေါင်းပြီးတော့မှအကြီးကြီးတွေဆောင်လုပ်နေကြပါတယ်။ဆိုတော့သူတို့ဒီလားလေတော့ဆိုလို့ရှိရင်တော့တော်များပြီးပြီကိုပြီးပြီတော့မှနေရာပြောင်းရွှေ့ချနိုင်ဖို့အရှိန်ရှိနေပါတယ်။ဒါပေမဲ့ဒီစီပီဆောင်တွေအရေးအတွက်အကုန်မူသားစုတွေအကုန်လုံးကတော့အစီအစဉ်ရှိမှတည်ပေါ့နော်။ဒါပေမဲ့အနေကျန်လို့ရှိနေပဲအနေငယ်လောက်ကိုကျန်ပြီးတော့ပြောပါလေကွာ။အဲ့ဒီအနေငယ်တော့ဒီစီပီဆောင်တွေအတွက်ကိုကြတော့ပုံကျောင်းတွေမှာနေရာချလာတော့လုပ်မယ်။အဲပြီးလို့ရှိရင်တခြားစီပီဆောင်တွေနေမှာလည်းပဲနေရာရနိုင်မှုနေထားတွေရှိမရှိကိုပြင်နေနေနိုင်နေကြမယ်ဆိုပြီးတော့မှသိရပါလေကွာ။
စာသင်ကျောင်းတွေကနေပြောင်းရွှေ့ကြရမယ့်ဒုက္ခသည်တွေအားလုံးတွေကခန့်မှန်းချေ80ရာခိုင်နှုန်းလောက်ကိုယာယီတဲတွေနဲ့ထားနိုင်ဖို့ရရှိတဲ့အလှူငွေတွေနဲ့စီစဉ်နေတယ်လို့လည်းပြောပါရယ်။မိသားစု800ဝန်းကျင်လောက်နေထိုင်နိုင်မဲ့ယာယီစခန်းတွေမှာကျန်းမာရေးအတွက်စိန်ခေါ်မှုတွေကတော့ရှိနေတော့မယ်လို့လည်းဦးစိုးစိုးထုံးကပြောပါရယ်
။မိသားစုဝင်တစ်ခုနဲ့တစ်ခုနဲ့ကြားထဲမှာဆွေဒီဆက်စင်းဖြစ်ဖို့အတွက်ကိစ္စမျိုးတွေပေါ့နော်။ဒါပေမဲ့ဒီစိတ်ဆင်းရဲတာမရှိဘူး။အဲနောက်ပြီးတော့တစ်ခါမိသားစုတစုစာနေထိုင်ဖို့အတွက်အခက်ရဲ့ဒီအခြေဝင်ကလည်းပဲအရင်ကနေပေါ့နော်။ဟိုချင်းချက်တွေပေါ့ဗျာအခင်းကသူတို့ကရှင်ဝင်လေးမရှိနေဘူး။တို့ဘောလိုနေရာဒီမှာလေးဖြစ်နေတယ်။ဆိုတော့ဒီကဲကအဝင်ထင်းနဲ့ပတ်သက်ပြီးတော့မှတော့ဆယ်သူတို့မှဘလိုပုံစံမျိုးတွေနဲ့ဒီကြီးကဲမလေးပေါ့နော်။ဒီမှာဒါနဲ့ပတ်သက်ပြီးတော့အစင်းစင်းဆင်းထားတာတော့မရှိနေသေးတာကိုတွေ့ရပါလေဗျာ
။ယာယီတဲတွေကိုဘုံကြီးချောင်းဝင်းကမြေလွတ်တွေနဲ့ကြေးရွာပိုင်းမြေလွတ်တွေမှာစောက်ကြတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေကတော့လိုအပ်နေဆဲဖြစ်တယ်လို့အခုလိုမိုးရသည့်ကာလမှာရာသီတက်ကွေးဖြစ်တာအေးမိဖြားနာတာတွေအတော်လေးတွေ့နေရတယ်လို့ဒုက္ခသည်စခန်းတွေကနေသိရပါတယ်။မင်းပြမြို့နယ်မှာတော့စာတင်ကျောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုဘုံကြီးကျောင်းတွေနဲ့မြေလွတ်တွေမှာယာယီတဲတွေဆောက်ပြီးပြောင်းရွှေ့ထားပြီးဖြစ်တယ်လို့တင်ခကန်လက်ယခိတအဖွဲ့ရဲ့ဥက္ကဋ္ဌဦးအန်းသားကြီးကပြောပါတယ်။
ကျွန်တော်တို့မင်းပြမြို့နယ်မှာတော့စာသင်ကျောင်းတွေမှာနေရတဲ့ဒုက္ခတွေကတော့မရှိတော့ဘူးခင်ဗျ။ဒီကျောင်းရဲ့ပြီးလို့ရှိရင်ဈေးဆက်ရဟောမြေခွက်တွေမှာအဆောင်တွေဆောက်လိုက်ကြတယ်ခင်ဗျာ။အကုန်လုံးယာယီတဲဆောက်လိုက်ပါပြီခင်ဗျာ
။မင်းပြမြို့နယ်မှာဒုက္ခသည်စခန်း9ခုရှိပြီးတော့ဒုက္ခသည်အရေအတွက်က2500ကျော်ရှိပါတယ်။REC ကနောက်ဆုံးကောက်ယူထားတဲ့စာရင်းတွေအရရခိုင်ပြည်နယ်12မြို့နယ်မှာစစ်ဆောင်စခန်းစုစုပေါင်းက148ခုရှိပြီးတော့နေရက်စွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့တပ်မတော်ကနယ်မြေရှင်းလင်းတာကြောင့်ယာယီနေရက်စွန့်ခွာထွက်ပြေးလာကြရသူအရေအတွက်က2000နီးပါးရှိနေပါတယ်ရှင်။ကျွန်မအင်တာနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။